ကင်းပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေဟာ KNLA ထိန်းချုပ်နယ်မြေထိရောက်လာမယ်ဆိုရင်သူတို့ဘက်ကလည်းခုခံတုံ့ပြန်မှာဖြစ်တယ်လို့ KNU ကရင်မျိုးသားအစည်းအရုံးဘက်ကသတိပေးလိုက်ပါတယ်။တချိန်တည်းမှာပဲတိုက်ပွဲတွေကြောင့်ဒုက္ခတွေအရေအတွက်တိုးလာတယ်လို့လည်းဆိုပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မင်းမြန်ထားတဲ့ရှားဖောင်ကပြောပြပါမယ်။
ကရင်ပြည်နယ် KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေမှာရှိတဲ့မေတ္တဝဒေသအတွင်း DKBA ခေါ်တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်ခွဲထွက်အဖွဲ့ကိုကရင်နယ်ကြားစောင့်တ BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နေတာတွေဟာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ထိန်းချုပ်နယ်မြေတဲ့အထိရောက်လာပါကိုကရင်အမျိုးသားအစည်းအရုံးကစိုးရိမ်မကင်းဖြစ်နေတာဖြစ်ပါတယ်။ကရင်အမျိုးသားအစည်းအရုံးအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်စာချုပ်ကိုရည်ထိုးထားပေမဲ့လည်းအခုဖြစ်နေတဲ့မေတ္တဝဒေသအတွင်းတိုက်ပွဲကနေ KNLA ထိန်းချုပ်နယ်မြေတဲ့အထိရောက်လာမယ်ဆိုရင်တော့ KNU အနေနဲ့ပြန်လည်ခုခံရမှာဖြစ်တယ်လို့ KNU ကဗိုလ်ချုပ်ကြီးစောဂျော်နီက VOA ကိုအခုလိုပြောပါတယ
်။အဲကျွန်တော်တို့လည်းမထိုးတော့တကယ်ကျွန်တော်ရှိလာရည်လဲအဲကျွန်တော်ကကွယ်မှာပဲကျွန်တော်ရှိမှမလာတာနော
်။ကကွယ်မယ်ဆိုတာကရှောင်ပေးမှာလားဒါမှမဟုတ်ထိတ်တိုက်တိုက်ပွဲဖြစ်နိုင်တဲ့အလားအလာရှိလား
။အဲတကယ်တော့လာလို့ရှိတော့အကြောင်းမကြပါဘူးညာကျွန်တော်လည်းအခုခံရမှာပေါ့နော
်အခုဖြစ်နေတဲ့မေတ္တဝဒေသအတွင်းကတိုက်ပွဲတွေဟာ DKBA တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကင်ခွဲထွက်အဖွဲ့ရဲ့ထိန်းချုပ်ရာဒေသအတွင်းမှာဖြစ်နေတာဖြစ်ပြီးလက်ရှိတိုက်ပွဲနဲ့ပတ်သက်ပြီးတော့ DKBA ခွဲထွက်အဖွဲ့ကနေပြီး KNU ကိုတစုံတရာအကြောင်းကြားတာဆက်သွယ်တာမရှိပါဘူး။ဒါပေမဲ့လည်း DKBA အဖွဲ့အနေနဲ့ KNU တဲကိုပြန်ပြီးဝင်လာမယ်ဆိုရင်တော့ KNU ဘက်ကလက်ခံဖို့ KNU ခေါင်းဆောင်ပိုင်းတွေကပြောဆိုနေတာတွေရှိတယ်လို့လည်းဗိုလ်ချုပ်ကြီးစောကျော်နီကပြောပါတယ
်။ဟုတ်လားဒီ DKBA ခွဲထွက်အဖွဲ့တွေကကျွန်တော်တော့သာထုတ်မယ်ဒီမှာကျွန်တော်ဒီပြန်လာကျွန်တော်လက်ခံဖို့လက်ခံမယ်နော
်မေတ္တဝဒေတာအတွင်းကတိုက်ပွဲတွေဟာအခုရက်ပိုင်းတွေမှာပြန်ပြီးအရှိန်နဲ့နဲ့ရော့ကျလာနေပေမဲ့ဂျိုကြာတိုက်ပွဲတွေဆက်ပြီးဖြစ်နေတော့ပဲဖြစ်တယ်လို့ထွက်ပြေးလာတဲ့ဒုက္ခသည်အကြီးအတွက်ဟာလဲတိုးလာနေတယ်လို့ထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ပြေးလာကြတဲ့စစ်ရှောင်ဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့ကရင်လူမှုအခြေပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်ကတာဝန်ရှိသူစောတာဘိုးကပြောပါတယ်
ဟုတ်ကဲ့နေဇတ်မှာဒီမနီယာတွေဒီနေဇတ်ဘက်နော့တာနဲ့ဒီတီတော့ခေဘက်မှာဆိုလို့ရှိရင်နောက်ထပ်8050ကျော်ပေါ့အော်တော့ဒီရှိရဝန်းကျင်လောက်ဖြစ်သွားပြီဗျာလက်တော်တော့ဟောကျွန်တော်တို့အရေးပေါ်ကိစ္စကြီးပေါ့သူတို့ဟိုတော်ဝတဲ့အကြီးလာတယ်ဘာမှသူတို့မပါလာကြဘူးလောလောဆယ်စားဖို့မပါလာခါကျွန်တော်တို့လောလောဆယ်ဆန်စီစားအချင်းနဲ့စားတော့ကိုပစ္စည်းလေးတွေအရေးပေါ်ဟောစားလို့ရမယ်ခါလေးပြီးတော့အဝတ်အထည်လေးတွေပေါ့အဝတ်ထည်အဲမျိုးဒီကျွန်တော်အရေးဆုံးပေါ့အမျိုးသမီးကလေးတူတူအဲ့ဒီခါလေးတွေကျွန်တော်ပံ့ပိုးပြီးတော့သူတို့ဟိုအိမ်မှာသုံးဖို့ခွက်ဒီပုံးလေးကြီးလေးသုံးဖို့အတွက်ဒီပုံးလေးတွေစသဖြင့်လောလောဆယ်အဲ့ဒီအနေထားလေးကိုကျွန်တော်ပံ့ပိုးပေးနိုင်ရဲ့ဗ
ျလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသအတွင်းမှာရှိတဲ့ကျေးရွာသူရွာသားထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေကြပါတယ်စစ်ဘေးရှောင်ဒုက္ခသည်4000ကျော်လောက်ဟာမြန်ကြီးငူဒေသဘက်ကိုထွက်ပြေးခိုးလုံနေကြရတာဖြစ်ပြီးတော့သူတို့ကိုမြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့လူမှုအဖွဲ့အစည်းတွေကအခုအညီတွေပေးနေတာဖြစ်ပါတယ်။နေစားဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေကတော့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်အပါအဝင်ကရင်လူမှုခြေပြုအဖွဲ့တွေကအကူအညီပေးနေတာပါ။တိုက်ပွဲတွေအရှိန်ရော့လာလို့မြန်ကြီးငွန်ဒေသဘက်ကထွက်ပြေးတင်းရှောင်ကြတဲ့ဒုက္ခသည်တွေနေရာရင်းကိုပြန်ဖို့စီစဉ်တာတွေရှိပေမဲ့လည်းဂျိုကြားဆက်ပြီးဖြစ်နေတဲ့တိုက်ပွဲနဲ့ဒေသအတွင်းမှာထောင်ထားတဲ့မိုင်းတွေကြောင့်ဒုက္ခသည်တွေဟာနေရာရင်းကိုမပြောင်းနိုင်ဖြစ်နေရပါတယ်ရှင်။